NLD ဥပဒေအကြံပေးဦးကိုနီလှုပ်ကြံတက်ဖြတ်မှုမှာအထူးငွေပေးခိုင်းစေသူဟာဒုတိယဗိုလ်မှူးကြီးဟောင်းအဝင်းခိုင်ဖြစ်ပြီးတော့ဒီဆက်ဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့မြန်မာရဲတပ်ဖွဲ့နဲ့တက်မတော်ပူးပေါင်းဆောင်ရွက်နေတယ်လို့နိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။ NLD ရဲ့ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေဆိပ်မှာဇန်နဝါရီလ29ရက်နေ့ကတနက်သမားတို့ကအနီးကပ်လှုပ်ကြံတက်ဖြတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့ပြစ်မှုကျူးလွန်သူတရားခံကြည်လင်းနဲ့ပြစ်မှုကျူးလွန်ရာမှာပူးပေါင်းပါဝင်သူအဝင်းစော်တို့ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့တရားဝင်ထုတ်ပြန်ပြီးတဲ့နောက်မှာတဟာတတိယအကြိမ်ဆိုရကထုတ်ပြန်တာပါ။ဒီထုတ်ပြန်ချက်ထဲမှာတော့အောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဦးကိုနီကိုတက်ဖြတ်ဖို့ငွေပေးခိုင်းစေခဲ့သူကသူ့ရဲ့ညီဖြစ်သူအောင်ဝင်းခိုင်ဖြစ်ပြီးတင်းတထောင်ပေးမယ်ဆိုပြီး2016ဇူလိုင်လမှာစီခိုင်းခဲ့တယ်လို့ဆိုပါတယ်။လှုပ်ချက်ချိန်မှာသူတို့အားလုံးရန်ကုန်နိုင်ငံကလေဆိပ်မှာရှိကြပြီးတော့ဦးကိုနီထွက်လာမဲ့အချိန်ထွက်လာမဲ့နေရာတွေကိုတယ်လီဖုန်းမက်ဆေ့ချ်ကနေအောင်ဝင်းခိုင်ကပို့ပေးခဲ့တယ်လို့ဆိုပါတယ်။သမရယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ငွေပေးခိုင်းစီတယ်လို့ဆွဆွဲခံရသူဒုဗိုလ်မူကြီးဟောင်းအောင်ဝင်းခိုင်ရဲ့တပ်ပုံနဲ့တကွဦးကိုနီမလှုပ်ချက်လောက်ချံမခံရခင်ဒီရန်ကုန်လေဆိပ်မှာတွာလာလှုပ်ရှားနေတဲ့ CCTV မှတ်တမ်းတပ်ပုံတွေကိုပါဖော်ပြထားပါတယ်။ဆွဆွဲခံရသူဒူဘိုမူကြီးဟောင်းအဝင်းခိုင်ဟာ2014ခုနှစ်မှာမိမိသဘောအလျောက်နဲ့တက်မတော်ကနေနှုတ်ထွက်ခဲ့သူဖြစ်တယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။